ရခိုင်ပြည်နယ်ရဲနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းရေးကော်မရှင်ဟာပထမဆုံးအဖြစ်ဒီကနေ့မောင်နှုံးမြို့နယ်ကိုသွားရောက်လေ့လာခဲ့ပါတယ်။ဒီခီးစဉ်မှာကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းရိုဆာရီယိုမန်နယ်လိုနဲ့အဖွဲ့ဝင်၃ဦးအပြင်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေ၊နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေလိုက်ပါသွားခဲ့ပါတယ်။ဒီနေ့ခီးစဉ်အတွင်းစုံစမ်းရေးကော်မရှင်ဟာရဲဘော်ကြကြေးရွာကနေဘင်္ဂလားဒေ့ရှ်ကိုပြန်ပေးဆွဲခံခဲ့ရတဲ့ဟိန္ဒူမျိုးသမီးတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီနေ့တွေ့ဆုံရမှာပါဝင်ခဲ့တဲ့ဟိန္ဒူဘာသာဝင်ဦးမောင်လာကကော်မရှင်ကမေးမြန်းတာတွေကိုပြန်လည်ဖြေကြားခဲ့တဲ့အကြောင်းတွေကိုအခုလိုပြောပြပါတယ်
။သူတို့လာမေးတာကဟိုဘာမှာကျွန်တော်ဒီဟိန္ဒူမျိုးသမီးဆရာခမွန်ဖိတ်ကမျိုးသမီးတွေလေသူတို့ဒီဖြည့်ကြီးမှာအေအာစီအပြေးကနေဘင်္ဂလားဒေ့ရှ်ကိုခေါ်လာသူတို့ရောက်ကြနေစဉ်းရဲကုန်တက်လိုက်ဒီမှာသူတို့နင်တို့ဘာသာကူပြောရင်နင်တို့မတက်ဘူးနင်တို့ဘာသာကူပြောမလားနင်တို့ငါတို့ယူမယ်အဲ့လိုပြောလို့သူတို့ကအေးဘယ်လိုဘယ်လိုလုပ်ကျွန်တော်ကျင်းနေတဲ့ကျွန်တော်ကိုမဆက်ပါနဲ့ဆိုပြီးမှအဲ့လိုပြောပြီးမှသူတို့ယူသွားတယ်သူတို့ကအဲ့မှာတင်းကြီးထားတယ်သူတင်းကြီးထားပြီးမှဒီကနေသူတို့ဘင်္ဂလားဒေ့ရှ်ကိုယူသွားတဲ့ဟာကိုဒီကငုံမိမောကြားတယ်။ကြားပြီးမှသူတို့ကဘင်္ဂလားဒေ့ရှ်ကအကူအညီတောင်းပြီးတော့အဲ့ဒီအမျိုးသမီးတွေကိုကလလာထေကနေဟိန္ဒူလက်ထေကိုခေါ်ရတယ်။ဟောပြီးရှင်းရှင်းမိမောကသူတို့ကိုဟာပိုက်ချံပြေးပြီးမှအဲ့ဒီကလေလူမိုင်းငါပြီးမှအဲ့ဒီကအလူမျိုးတွေကိုခေါ်ပြီးမှတခါတည်းဒီဆက်ကိုအစိုးရအကူအညီနဲ့ဒီဆက်ကိုပြောင်းတယ်ဒီမောင်နှမထားရင်လေသူကစိတ်ချလို့မရတာနဲ့အမဒီမဒီဟာမထားရတာအဲ့ဒါဒီကိုမေးရပါလေသူကဘယ်လိုလိုက်ဆက်လိုက်ပါညာအဲ့ဒါမေးတယ်သူကတော့ထဲမှာနိုင်ရပညာသာပြီးမှသူကလိုက်ဆက်ဆက်အဲ့ဒါကိုအဲ့ဒါကိုလေသူစိတ်ချင်းနဲ့ပြောပြပါပါလေ
ဟိန္ဒူဘာသာဝင်တဦးဖြစ်တဲ့ဦးမောင်လှပြောသွားတာပါရှင်ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းရေးကော်မရှင်ဟာဒီနေ့မောင်နှမမြို့နယ်ခီးစဉ်အတွင်းငခုရ၊ဂိုင်းကြီး၊ရွှေစား၊ပန်းတော်ပြင်ကျေးရွာတွေကိုတွားရောက်မှာဖြစ်ပါတယ်။ပန်းတော်ပြင်မွတ်စလင်ကျေးရွာကဦးအန်နဝါကကော်မရှင်နဲ့တွေ့ဆုံဖို့ဒီနေ့သူတို့ပြင်ဆင်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ပြောပါတယ်
။ကျွန်တော်တို့ပန်းတော်ပြင်လာပြီးတော့လာမယ်ဆိုပြီးတော့မှကျွန်တော်အစီအစဉ်တင်ရတာမလို့ပန်းတော်ပြင်ရဲ့အစီအစဉ်ပြတ်သွားမှာကျွန်တော်တို့ကလောလောဆယ်ဒီမှာပြင်ဆင်ထားရရတာအနိရတရမလာဘူးစီရွာသားတွေမှာအခက်ကပါကြီးတဲ့သူရောနေပြီးတော့တင်ပြဟိုလိုဒီမှာ
ဂိုင်းကြီးမျိုးတိုင်းရင်းသားကြီးရွာကဥမုံတန်းချိုကလည်းသူတို့မျိုးတိုင်းရင်းသားတွေအနေနဲ့ကော်မရှင်နဲ့တွေ့ဖို့ကနေဦးစီစဉ်ထားခဲ့ပေမဲ့ဒီနေ့တွေ့ခွင့်မရခဲ့ဘူးလို့ပြောပါတယ
်ဒီဘက်စီစဉ်ရှိတယ်ကျွန်တော်တို့ဒီမှာအခက်နာပြီးပြင်ပြီးတော့လူတွေစုပြီးတော့စောင်းနေကြတာသူတွေကမလာဖြစ်ဘူးတဲ့သူတွေကဒီမှာမျိုးတိုင်းရင်းသားတွေစုမုံနဲ့ပတ်သက်ပြီးတော့သူတွေကမင်းနေတဲ့အဲ့တော့ကျွန်တော်တို့ကနေပြီးတော့ဖြေဖို့အဆင်ပြေလုပ်ထားကြရတော့ဘို့မနေ့ကအော်ဂေါ်ရပြည်နယ်မှာအဖက်ခံရတဲ့ရှေ့ကလူရှေ့အောင်အဲ့ဒီအကြောင်းကိုမြင်နေဆိုတော့အဲ့ဒီအကြောင်းကိုဖြေရမှာပေါ့
လွတ်လပ်သောစုံစမ်းရေးကော်မရှင်ဟာရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်ဩဂုတ်လအစာအကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်လူခွင့်ရေးချိုးဖောက်ကြောင်းဆွဆဲချက်တွေနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်မှာနိုင်ငံခြားသားတွေပါဝင်လာတဲ့အတွက်ကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးမှုတွေမှာဘလောက်ထိဘက်မလိုက်ပဲဆောင်ရွက်နိုင်မလဲဆိုတဲ့ဝေဖန်တဲ့တွေလည်းထွက်ပေါ်ခဲ့ပါတယ်ဟိန္ဒူဘာသာဝင်ဦးမောင်လာက
ဒီကူကူရဲ့ကော်မရှင်ကလေစုံစမ်းပြီးမှအဲ့မှာသွားပြီးတော့သူတို့ကလေဘယ်လိုလုပ်ဖြစ်ဆဲမှာတော့အတိအကျမသိရပါအဲ့မှာအတိထောက်မှသိရမှာမယုံတယုံပဲလို့ပါသူတို့ကလေအဲ့လိုအတိမန်ကိုထောက်မှလားဒီလောက်စိတ်သွားတာကိုတခါမှအဖြစ်အမှန်ကိုမတွေ့ပါဘူးဒီမှာကျွန်တော်ဒီဟိန္ဒူအမျိုးသားဒီအမျိုးသမီးတွေကအခုဆက်ပြေးပြီးမှရွာလုံးကျဆက်သွားတာကိုအဲ့ဒီလူတွေကအခုလုံးဒီဘင်္ဂလားဒေ့ရှ်မှာရှိရတယ်သူတို့ဒီတယောက်ကမှဖမ်းလေစီးရေးပါညာတခုလည်းမကြရဘူးကျွန်တော်သူတို့ကိုလုံးဝလုံဖို့လို့မရှိပါဘူး
ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဥက္ကဋ္ဌရိုဆာရီယိုမန်နယ်လိုကသူတို့အဖွဲ့ဟာလွတ်လပ်စွာဗက်လိုက်မှုကင်းစွာနဲ့မျှတစွာဆောင်ရွက်မယ်လို့ပြီးခဲ့တဲ့သတင်းပတ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မြို့တိုင်းသားတူဖြစ်တဲ့ဦးမောင်တန်းချိုကကော်မရှင်အနေနဲ့ဒီရခိုင်ပြည်နယ်အတွင်းကအဖြစ်မှန်တွေကိုအမှန်တိုင်းဖော်ထုတ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်။
ကျွန်တော်တို့အနေနဲ့ဆိုလို့ရှိရင်မျှော်လင့်နေပါတယ်။ အချင်းနိုင်ကိုပေါ်ထုံးနေဖို့ကျွန်တော်တို့ဒီမှာအခုရှင်မှာဆိုလို့ရှိရင်တကယ်ကိုအကြီးကြီးတဲ့အရှင်ရောင်းနေပြီမလို့ကျွန်တော်တို့မှာမျှော်လင့်ပါတယ်ဒီမှန်တွေကိုတိကျကြပြီးဖို့အတွက
်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပခါတွေနဲ့ပတ်သက်ပြီးစုံစမ်းဖို့အတွက်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးမောင်တော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမောင်ဦးရဲ့အမြင်ကိုလည်းမေးကြည့်ပါတယ
်တို့ဒီလုံရဲ့ပုံမှာကကျွန်တော်ဘာမှမပြသေးဘူးလေအတို့ပဲခဲ့နေတယ်အဲ့ဒါကြောင့်မို့ဒိုးဝေစွာပြင့်နေကြတယ်ဆက်တော်ကလေးတွေကတော့သူကဘာတွေဘလို့ဘယ်နဲ့လုပ်တယ်ဘာတွေလုပ်တယ်ဆိုတော့မသိရသေးဘူးလေသူတို့လုပ်ငန်းလုပ်တဲ့အပေါ်မှာပြရမှကျွန်တော်သုံးသပ်လို့ရမှာညလုံးချက်ကတော့ကျွန်တော်တို့ကတော့ဒီမှန်မှန်ကန်ကန်ပေါ့မှန်မှန်ကန်ကန်ဆောင်းအပေါ်မှာလုပ်နေခြင်းပါတယ်သူတို့ကလေဒီမှာတစ်မျိုးဟိုမှာတစ်မျိုးမသိနေကြပါဘူး
စုံစမ်းရေးကော်မရှင်အဖွဲ့ဟာဒီကနေ့ညနေပိုင်းမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့စစ်တွေလက်စိတ်မှာတည်တံ့တွေ့ဆုံခဲ့တယ်လို့လည်းသိရပါဗျ။ကော်မရှင်အဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခဲ့ပါတယ်။အလားတူပဲတက်မတော်ဒုတိယကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံခဲ့ပြီးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တက်မတော်အနေနဲ့ပြည့်ဝပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ကြောင်းလည်းသိရပါဗျ။ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။